ဒီအခြေခံအဆောက်အုံနဲ့ပတ်သက်ပြီးတော့ပေးတဲ့စီမံကိန်းတွေများသောအားဖြင့်ကမ္ဘာပံအနေလာတာများပါတယ်။အဲ့တော့ဒီကမ္ဘာပံနဲ့ ADB ကလည်းမြန်မာနိုင်ငံရဲ့ဒီလိုအပ်ချက်တစ်ခုဖြစ်နေတဲ့ဒီစွန့်ရင်လျှက်စစ်ဓာတ်အားနဲ့ပတ်သက်ပြီးတော့အခုတလောတော်တော်လေးချင်းငွေတွေလည်းချပေးတယ်ပြီးတော့ဟို grant ပေါ့လေထောက်ပံ့ငွေတွေလည်းပေးနေတာတွေ့ရပါတယ်။အဲ့တော့ဒီမြန်မာနိုင်ငံနဲ့ပတ်သက်လာလို့ရှိရင်ဟိုအများအားသတင်းတွေထွက်လာလေးရှိတာဒီအစိုးရမှာကဒီနိုင်ငံတော်ဘာသာအဖြစ်နဲ့ဟိုရှိနေတဲ့ငွေတွေရှိတယ်ဆိုပြီးတော့ပြောနေကြတာတွေရှိပါတယ်ဝင်ကြီး။အဲ့တော့နိုင်ငံသားမှာနိုင်ငံသားဘဏ်တွေမှာထားတဲ့မြန်မာအစိုးရပိုင်းတဲ့ဘဏ်ဓာတွေနဲ့ပတ်သက်ပြီးတော့ဒီလိုမျိုးနေရာတွေမှာသုံးဖို့ပေါ့ဥမာဒေါ်လာတန်းထောင်နဲ့ချီပြီးရှိတယ်ဆိုပြီးတော့ဟိုတလောကပဲအစိုးရဘက်ကလည်းပြောသွားတာရှိပါတယ်။အဲ့တော့အဲ့ဒီဟာတွေရောဒီ infrastructure တွေမှာထည့်ပြီးသုံးဖို့ဆွဲဖို့ရောစီမံကိန်းတွေပါညာစဉ်းစားထားတာရှိပါလားရှင
်။ဒီဥစ္စာတွေကတော့ speculations တွေပေါ့နော်။သက်ဆိုင်ရာဌာနတွေကလည်းပဲဒါကိုရှင်းပြီးဖြစ်ပါတယ်။အမျိုးအစိုးရအနေနဲ့ကတော့ဟလာမိမိရဲ့ resources တွေပါ။ဆိုလိုတာကကိုယ်တိုင်းပြည်ထဲမှာကိုရှိနေတဲ့ကို budget ရဲ့မှာရှိနေခွဲယူချတာမှုတွေအပေါ်မှာပဲဒါဖွံ့ဖြိုးလုပ်ငန်းတွေကိုဦးစားပေးပြီးတော့ဒါငွေတွေသုံးစွဲဆောင်ရွက်ပေးနေတာဖြစ်ပါတယ်။အဲ့တော့ဒါဒီနေမြေဒေသတိုင်းပြည်နယ်အလိုက်လိုအပ်ချက်တွေကိုအစိုးရမိမိ budget တွေနဲ့နေမိမိဒါကိုမျှတစွာခွဲဝေသုံးစွဲပြီးတော့ဒါဆောင်ရွက်နေတာဖြစ်ပါတယ်။
American နိုင်ငံသားရေးဝန်ကြီး John Kerry နဲ့ဝန်ကြီးတို့ဒီ ASEAN Foreign Minister နိုင်ငံသားရေးဝန်ကြီးတွေတွေ့တဲ့စည်းဝေးမှာဒီမြန်မာနိုင်ငံရဲ့ဥဆောင်မှုအခမ်းအနားနဲ့ပတ်သက်ပြီးကျေးဇူးတင်ကြောင်းပြောသွားတာကြားလိုက်ပါတယ်။အဲ့တော့2014ခုနှစ်မှာမြန်မာနိုင်ငံ ASEAN အလဲကျဥက္ကဋ္ဌလည်းဖြစ်တော်မယ်ဆိုတော့ဝန်ကြီးအနေနဲ့က ASEAN နိုင်ငံသားရေးဝန်ကြီးတွေကိုဥဆောင်ရတော့မှာပေါ့နော်။အဲ့တော့ဝန်ကြီးအစင်းသင်းဖြစ်ပါပြီလားရှင
်။ကျွန်တော်ကတော့အားလုံးအသိပြည့်စုံထားပြီပါပြီ။အဲ့တော့ဒီလာမယ့်အလဲကျဥက္ကဋ္ဌတော်ဝင်ထားဆောင်တဲ့အခါမှာလည်းအတိတဲ့အတိုင်းပဲတနည်းအားပဲကျွန်တော်တို့ ASEAN US ဝန်ကြီးများဆင်စီမှာကျွန်တော်တို့ဒါ US နိုင်ငံသားရေးဝန်ကြီး Secretary Kerry နဲ့ကျွန်တော်နဲ့ကိုယ်ချဲလုပ်ကြတယ်ဒီနိုင်ငံဒီ ASEAN US ဆက်ဆက်ရဲ့ coordinator အဖြစ်လည်းပဲမြန်မာ2015ထိဆောင်ရွက်มาဖြစ်တယ်ဖြစ်တဲ့တောင်မလို့ဒီလာမယ့်2016ခုနှစ်မှာရှိနေတဲ့ ASEAN activities တွေ to three now ဒီ political and security pillarကတော့နိုင်ငံသားရေးနဲ့အဓိကတောင်းဝင်သက်ဆိုင်နေအလားတူပဲကျွန်တော်ကဆမ်မစ်ကြီးတွေဒါကနှစ်လယ်မှာလုံးမဲ့ AMM စာဒီလိုစီဝေးတွေမှာကျွန်တော်ကဥဆောင်လုပ်သွားမှာဖြစ်တဲ့တဲ့ကျွန်တော်တို့ဘက်ကတော့အစအစာပြင်ဆင်ထားပြီးဖြစ်ပါတယ
်ဟုတ်ကဲ့ပါဒီပြုပြင်ပြောင်းလဲလုပ်ငန်းတွေဟိုရှေ့တူပြီးလှုပ်လာတာနဲ့အမျှဒီပြပမှာရှိတဲ့မြန်မာတန်ရုံတွေရဲ့အခန့်ကဏ္ဍပေါ့နော်ဟိုဝင်ကြီးလဲမကြာခဏညွှန်ကြားထားတာကြားဘူးပါတယ်အဲ့တော့ဒီမြန်မာတန်ရုံနေရနေပြီးတော့ပြည်ပရောက်မြန်မာနိုင်ငံသားတွေကိုအကူအညီပေးရမယ်ဆိုတဲ့တာဝန်ပါဝတရားတစ်ခုရှိပါတယ်ဟိုတကယ်လဲမြန်မာနိုင်ငံသားဆစ်ဆစ်ဖြစ်တယ်ဆိုလို့ရှိရင်ပေါ့နော်အခုဝင်းကြီးကပြောသွားတဲ့ထဲမှာလည်းပါပါတယ်မြန်မာနိုင်ငံသားတွေကကိုယ်နဲ့မတန်မရအလုပ်တွေနိုင်ငံခြားမှာသွားလုပ်နေကြရတယ်ဥပမာဆိုလို့ရှိရင်မလေးရှားနိုင်ငံမှာရောက်နေတဲ့မြန်မာအလုပ်သမားတွေတော်တော်လေးဒုက္ခရောက်ကြပါတယ်ဒီလိုမျိုးဖြစ်နေတဲ့ဒီဟိုအခြေအနေတွေနဲ့ပတ်သက်ပြီးတော့တန်ရုံတွေကိုဘယ်လိုများညွှန်ကြားထားပါလဲရှင်
အဲ့ဒီနိုင်ငံရေးဝန်ကြီးဌာနရဲ့ဖြိပမှာရောက်နေတဲ့တန်ယုံတွေရဲ့ပင်မတာဝန်တစ်ခုထဲမှာသူတို့ရောက်နေတဲ့နိုင်ငံမှာရှိနေတဲ့မြန်မာနိုင်ငံသားတွေရဲ့အချိုးစီးပွားကိုကာကွယ်ပေးဖို့ဆိုတဲ့အဓိကတာဝန်တစ်ခုပါပါပါရဂျာတို့မှသက်ဆိုင်နိုင်ငံမှာခြေစိုက်ပြီးတော့နိုင်ငံတော်ကိုကိုစားပြုတဲ့တန်ယုံတွေကကိုယ့်နိုင်ငံသားတွေအခက်အခဲဖြစ်နေတဲ့အကြက်တဲဖြစ်တယ်ဆိုရင်တော့ကျွန်တော်တို့အပြည့်ဝအကူအညီရမယ့်အနေအထားဖြစ်ပါတယ်အကူအညီဖို့လည်းအားလုံးလမ်းညွှန်ထားတယ်ညွှန်ကြားချက်တွေလည်းပေးထားပြီးသားဖြစ်ပါတယ်တချို့ကိစ္စရက်ဒီလေးရတော့တခါတလေဝေးလံခေါင်းပါတဲ့ဒေတာတန်ရုံးစိုက်တာနိုင်ငံတနိုင်ငံမှာစိုက်ပေမဲ့တန်ရုံးကမျိုးတော်မှာပဲရှိတာဟုတ်မျိုးတော်နဲ့အလှမ်းဝေးတဲ့နေရာမှာရှိနေတဲ့ဒုက္ခရောက်နေသူတရားရုတ်တရက်လာဆက်သွဲလာတယ်ပြူလာတယ်ဆိုတော့တပ်နဲ့များလှုပ်တော့လှုပ်ပြီးတော့တော်တော်သူတို့ကိုယ်တိုင်လာဒီမျိုးတော်ကိုလာရောက်ပြီးမှတွေ့ရမယ့်ကိစ္စတွေရှိတယ်ဥပမာလာသူတို့ကိုယ်တိုင်လာပြီးတော့လာရှင်းလင်းပြောရမယ့်အစ်စ်နေရှိတယ်ဒီလိုဟာမျိုးတွေမှာခါတယ်သူတို့ကလည်းမလာနိုင်ကိုယ်ကလည်းချက်ချင်းလက်ငင်းတော့ဘူးမဖြစ်နိုင်ဒီလိုနေရာမှာတစ်ခါလေးဟိုကြမ်းကြမ်းမှုလေးတွေရှိတာပါအဲဒီတန်ရုံးဘက်ကိုရောက်လာပြီဆိုရင်တော့လေဟလာဒီမြို့တော်ရောက်လာပြီဆိုတော့ဖြစ်ခဲရှိလာတဲ့လူတွေကိုချက်ချင်းဖြည့်ချင်းဆောင်ရွက်ပေးဖို့ပြောပြီးဖြစ်ပါတယ်တစ်ခါလေးဝေးလံခေါင်းပါနေရာမှာဖြစ်နေသည့်တိုင်အောင်ဒီဟာတန်ရုံးကနေရှိတဲ့အင်အားနဲ့သက်ဆိုင်ရာတာဝန်ခံအရာရှိတွေကိုဆေးလွတ်ပြီးတော့လိုအပ်တဲ့ကိစ္စတွေဖြည့်ချင်းပေးနေတာဖြစ်ပါတယ်တော်တော်ချိုးနေရာတွေမှာကျတော့ရောက်နေတဲ့သူတွေကတော်တော်လေးများတယ်။ရောက်နေတဲ့အခြေအနေတွေမှာလည်းပဲတချို့ကတရားဝင်လုပ်ငန်းနဲ့လားတချို့ဒီအဖွဲ့သူတို့တရားဝင်လုံထုံးလုံနည်းတွေအညီတရားဝင်နိုင်ငံကူးလက်မှတ်တွေကန်ဆောင်ပြီးသွားနေတဲ့သူတွေရှိသလိုတချို့ကြလည်းကိုနီးကိုဟန်နဲ့နီလန်းမျိုးမျိုးနဲ့ရောက်တဲ့အခါမှာခိုင်မာတဲ့ document တွေရှိဖို့လိုတာဖြစ်တယ်။ ကိုယ်နိုင်ငံသားတကယ်မှန်အောင်မှန်ရလားဆိုတာစစ်ဆေးရမယ်ဒီအခြေအနေတွေရှိတယ်။ဒါတွေကြတော့ဟို verification လုပ်ဖို့တကောအချိန်နဲ့ယူရတာရှိပါတယ်။နောက်ဒီလူကလည်းအမျိုးမျိုးပေါ့နော်။လူတွေကလည်းအမျိုးမျိုးဆိုတာကိုကမြန်မာလို့ပြောလိုက်တာနဲ့မြန်မာဆိုတာမြန်မာစကားပြောတတ်ပြီးတော့အလားမြန်မာလို့ဖြစ်ပြနေရဌာနနဲ့နေရဒေသကိုတိတိကျကျပြောနိုင်လို့ဒီဘက်ကတည်းကပြန်စုံစမ်းလိုက်လို့ဒေသကတော့မြန်မာနိုင်ငံသားမှားတယ်ဆိုတော့ပြဿနာမရှိတော့လေမြန်မာစကားလည်းမပြောတတ်ဘူးဟလားဘယ်နေရာမှာနေခဲ့တယ်ဆိုလည်းမပြောနိုင်ဘူးပြောတော့သူ့ကိုယ်သူတော့မြန်မာလူမျိုးလို့ပြောနေတယ်ဆိုဒီလိုလူမျိုးတွေကြတော့ကျွန်တော်က verification လုပ်ရတဲ့ process ကကြာတာပေါ့ဒီဟာလေးတွေတော့ဒီပြည်ပမှာရောက်နေမြန်မာနိုင်ငံသားတွေအနေနဲ့လည်းဒါလေးကိုနားလဲပေးဖို့လိုပါတယ်အဲ့ဒါခက်ခဲကြက်တဲ့ရှိတယ်ဆိုအခုဆိုပို့တော်လွှင့်နေပါအီးမေးလ်လေးရှိတယ်အဲ့ဒါတယ်လီဖုန်းနေရှိတယ်တိတိကျကျနဲ့အခြေအနေလေးကိုပြောပြီးတော့အကူအညီတောင်းခံမယ်ဆိုရင်မြေသီးတိုင်ရောကမဆိုချက်ချင်းလက်ငင်းကူညီဆောင်ရွက်ပေးဖို့ညွှန်ကြားထားပြီးဖြစ်ပါတယ်
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်
ကျေးဇူးတင်ပါတယ်ဆိုတော့ဟုတ်ကဲ့